SBS live streams and podcasts are supported by advertising.
Ryan Reynolds here from Mint Mobile. With a message for everyone paying big wireless way too much. Please, for the love of everything good in this world, stop. With Mint, you can get premium wireless for just $15 a month. Of course, if you enjoy overpaying, no judgments, but that's weird. Okay, one judgment. Anyway, give it a try at mintmobile.com/switch.
Upfront payment of $45 for 3-month plan, equivalent to $15 per month required. Intro rate first 3 months only. Then full price plan options available. Taxes and fees extra. See full terms at mintmobile.com.
ဒီကနေ့ထက်တန်ရောက်နေတဲ့သတင်းတွေကတော့ဂျူးလူမျိုးလူနာတွေကိုကုသမဲ့အစားတပ်ပစ်မယ်လို့သူနာပြုတ်အမှုပြောဆိုခဲ့တာနဲ့ပတ်သက်ပြီး New South Wales ကျန်းမာရေးဝန်ကြီးကဂျူးတွေကိုတောင်းပန်လိုက်တဲ့အကြောင်း UK နိုင်ငံကကစားကွင်းတစ်ခုမှာဘုံတွေတွေ့ရှိခဲ့တယ်ဆိုတဲ့အကြောင်းနဲ့ DKBA ကသူတို့နဲ့အတွင်းကကြားဖြန့် online ငွေလိမ်ကိုင်းကနေထိန်းချုပ်ထားတဲ့လူတွေကိုလုပေးလိုက်တဲ့အကြောင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် DKBA လို့အတူကောက်ခေါ်ရတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ဟာသူတို့ရဲ့ထိန်းချုပ်နေမြေဖြစ်တဲ့မြဝတီမြို့နယ်ထဲကကြောက်ခဲ့ဒေသမှာရှိတဲ့ကြားဖြန့်အွန်လိုင်းငွေလိမ်ကိုင်းတွေထိန်းချုပ်ထားတဲ့နိုင်ငံခြားသားတွေကိုမနေ့တုန်းကပြန်လုပေးခဲ့ပါတယ်။မနေ့တုန်းကနိုင်ငံခြားသား262ဦးကိုထိုင်းနိုင်ငံမဲဆောက်စီပို့ဆောင်ခဲ့တာဖြစ်ပြီးပြန်လုလာတဲ့လူတွေထဲမှာဖိလစ်ပိုင်၊ဘင်္ဂလားဒေ့ရှ်၊ဘရာဇီး၊နီပေါ၊ပါကစ္စတန်စတဲ့အာရှနိုင်ငံကလူတွေအပြင်အာဖရိကတိုက်ကနိုင်ငံသားတချို့လည်းပါဝင်တယ်လို့သိရပါတယ်။သူတို့နယ်ထဲမှာရှိတဲ့ကြားဖြန့်တွေကိုနှိမ့်နှင်းမှုလုပ်သွားမယ်လို့လည်း DKBA ကပြောပါတယ်။ New South Wales ပြည်နယ်ကသူနာပြုနှူးဟာဂျူးတွေကိုဈေးကူပေးမယ့်အစားတပ်ပစ်မယ်လို့ပြောဆိုပြီးတဲ့နောက်ပြည်နယ်ရဲ့ကျန်းမာရေးဝန်ကြီး Ryan Park ကဂျူးလူမှုအတိုင်းဝိုင်းတွေကိုတောင်းပန်စကားပြောဆိုလိုက်ပါတယ်။အဲဒီလိုပြောဆိုခဲ့တဲ့သူနာပြုနှူးဟာအလုတ်ထုတ်ခံရပြီဖြစ်သလိုရဲတွေကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီဖြစ်ပါတယ်။အမေရိကန်ကတမရစ်တင်သွင်းခွင့်ကိုတိုးမြင့်ကောက်ခံဖို့ရှိတဲ့အတွက်ဒီလုပ်ငန်းတွေကိုကာကွယ်ဖို့အတွက်ဩစတြေးလျအစိုးရအနေနဲ့အများကြီးစ조사လှုပ်ဆောင်တင်တယ်လို့ South Coast Labour Council ကပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာထုတ်လုပ်တဲ့တမရစ်တွေကိုပြည်ရင်းမှာပဲကြက်ကြက်ပြက်ပြက်အသုံးပြုတာတွေနဲ့အခွန်တိုးမြင့်မှုကိုရှောင်နိုင်သမျှရှောင်ရှားတာမျိုးလုပ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့လွှတ်တော်မှာဒီကနေ့ Stolen Generation တွေကိုတောင်းပန်တဲ့National Apology အခမ်းအနားပြုလုပ်ဖို့ရှိပါတယ်။အရင်တုန်းကဌာနေတိုင်းသားတွေကိုလူမျိုးရေးခွဲခြားခဲ့တဲ့လုပ်ရတွေအတွေ့တောင်းပန်ကြောင်းဝန်ကြီးချုပ်ဟောင်း Kevin Rudd တောင်းပန်မှုလုပ်ခဲ့တာအခုဆိုရင်18နှစ်ပြည့်သွားပြီဖြစ်ပါတယ်
။ We apologize especially for the removal of Aboriginal and Torres Strait Islander children from their families, their communities and their country. For the pain
ကျွန်တော်တို့တောင်းပန်ပါတယ်အထူးသဖြင့်ဌာနေတိုင်းသား Aboriginal နဲ့ Torres Strait ကျွန်းသားကလေးငယ်တွေကိုသူတို့ရဲ့မိသားစုသူတို့ရဲ့လူမှုအတိုင်းအဝိုင်းသူတို့ရဲ့နယ်မြေတွေစီကနေအတင်းအဓမ္မဖယ်ရှားမိခဲ့တဲ့လောက်ရတွေအတွက်တောင်းပန်ပါတယ်ဒီလိုမိသားစုတွေစီကနေအခိုးခံလိုက်ရတဲ့မျိုးဆက်တွေခံစားရတဲ့နာကျင်မှုတွေဝမ်းနည်းပူဆွေးမှုတွေနဲ့သူတို့ကနေဆင်းသက်လာတဲ့မျိုးဆက်တွေအပြင်သူတို့နဲ့ခွဲခွာခဲ့ရတဲ့ကျန်းရင်းသူမိသားစုဝင်တွေအားလုံးကိုလည်းတောင်းပန်လိုတဲ့အကြောင်းဝန်ကြီးချုပ်ဟောင်းကပြောသွားခဲ့တာဖြစ်ပါတယ်။1930နဲ့1980ခုနှစ်ဝန်းကျင်အတွင်းဌာနေတိုင်းသားကလေးငယ်10ယောက်ထဲမှာတစ်ယောက်နှုန်းလောက်ဟာသူတို့ရဲ့အတိုင်းဝိုင်းကနေအတင်းအဓမ္မဖယ်ရှားခံရလို့မိသားစုဆွေမျိုးတွေကိုဒီကနေ့အထိပြန်ရှာမတွေ့တော့တာမျိုးတွေဖြစ်ရပါတယ်။ဩစတြေးလျနိုင်ငံအထက်လွှတ်တော်မှနိုင်ငံရေးသမားတွေကိုပေးနိုင်တဲ့အလူငွေနဲ့ကမ်ပိန်းအတွက်အသုံးပြုနိုင်မဲ့ငွေပမာဏကန့်တတ်လိုက်တဲ့အဆိုတင်သွင်းမှုဟာအောင်မြင်သွားပြီဖြစ်ပါတယ်။အဆိုပြုချက်ထဲမှာပါတီကြီးတွေအနေနဲ့တနိုင်ငံလုံးကမ်ပိန်းအတွက်ဒေါ်လာသန်း90အထိသာအသုံးပြုခွင့်ရမှာဖြစ်ပြီးတတိပုဂ္ဂလအမတ်တွေက8သိန်းအထိသာသုံးခွင့်ရမှာဖြစ်ပါတယ်။နိုင်ငံရေးသမားတဦးကိုလူဒန်းလိုရင်တော့ဒေါ်လာ5000အထိသာလူဒန်းနိုင်ပြီး5000နဲ့အထက်ရှိတဲ့အလူငွေတွေကိုလူသိရှင်ကြားကြောင်ညာမှုလုပ်ရမယ်လို့ပြောပါရယ်နိုင်ငံတကာသတင်းပတ်မှာတော့ UK နိုင်ငံကကလေးကစားကွင်းတစ်ခုရဲ့အောက်မှာမပေါက်ကွဲတဲ့ဘုံတွေကိုတွေ့ရှိခဲ့ပါရယ် Northumberland မြို့ Wooler ဆိုတဲ့နေရာမှာအစမ်းလေးကျင့်ရေဘုံ136လုံးကိုတွေ့ရှိတာဖြစ်ပြီး ကစားကွင်းကိုတိုးချက်ဖို့အတွက်ရှင်းလင်းရေးလုပ်ရာကနေတွေ့ရှိခဲ့တာဖြစ်ပါတယ်။ BBC ရဲ့အဆိုအရအဲ့ဒီနေရာတဝိုက်ဟာတစ်ချိန်လုံးကလုံခြုံရေးတပ်တွေကိုတင်နှံပေးတဲ့နေရာဖြစ်ခဲ့ပြီးဒုတိယကမ္ဘာစစ်ပြီးဆုံးခါနေ့အချိန်မှာမြုပ်နှံထားခဲ့ကြတာလို့ပြောပါတယ်။ဒီလိုအခြေအနေကြောင့်ကစားကွင်းတိုးချက်မဲ့ကိစ္စကိုဆိုင်ငံ့ထားရပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးပီတာဟက်ဆက်ကယူကရိန်းကို NATO အဖွဲ့ဝင်ခွင့်ပေးတာဟာလက်တွေ့မကျဘူးလို့ပြောဆိုလိုက်ပြီးယူကရိန်းအနေနဲ့သူ့ရဲ့နယ်စပ်သတ်မှတ်ချက်မှာလည်းပြန်လည်သုံးသပ်မှုလုပ်တင်တယ်လို့ပြောဆိုလိုက်ပါတယ်။ယူကရိန်းအနေနဲ့2014ခုနှစ်တုန်းကရှိခဲ့တဲ့သူ့ရဲ့နယ်နိမိတ်ကိုပြန်လိုချင်လို့မရဘူးလို့လည်းပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာ iron ore အများဆုံးထုတ်လုပ်တဲ့ western australia ပြည်နယ်မှာ cyclone ဝင်ရောက်ဖို့ရှိနေပါတယ်။အခုလောလောဆယ် cyclone zilia ဟာကမ်းရိုးတန်းဒေသဖက်ကိုဦးတည်လာနေပြီးတောက်ကြနေကြရင်မုန်တိုင်းအဆင့်3လောက်နဲ့ဝင်ရောက်လာနိုင်တယ်လို့မိုးလေဝသကသတိပေးထားပါတယ်။အားကစားတဲ့မှာတော့ diving ထိုးမှုမှာ olympic တစိတ်တွေရရှိဖူးတဲ့ကစားသမားမလီဆာဝူဟာအားကစားကနေအနားယူတော့မယ်လို့ကြေညာလိုက်ပါတယ်။မလီဆာဟာအိုလံပစ်မှာ5ကြိမ်တွားရောက်ပြန်ဆိုင်ခဲ့ဖူးသူဖြစ်ပြီးအဲ့ဒီလိုအရေးအတွက်တော့တွားနိုင်တဲ့ diving ထိုးသမားတွေထဲမှာသူမတူသာရှိပါတယ်။2008ခုနှစ်ဘေကျင်းအိုလံပစ်ပွဲမှာငွေတစိတ်နဲ့လွန်ခဲ့တဲ့၄နှစ်တိုကျိုမြို့မှာပြုလုပ်တဲ့အိုလံပစ်ပွဲမှာကြေးတစိတ်တွေရရှိခဲ့ဖူးသူဖြစ်ပါတယ်။ကြာသပတေးနေ့အတွက်မိုးလေဝသတွေကတော့ Perth မြို့ပါနေတာပြီး29 degree Adelaide မှာမိုးရွာနိုင်ပြီးတော့28 degree ရှိမှဖြစ်ပါတယ်။ Melbourne မှာနောက်ပိုင်းမိုးရွာအေးမြလာနိုင်ပြီးအမြင့်ဆုံးပူချိန် 38 degree ရှိချိန်မှာ Hobart မှာလည်းမိုးရွာအေးမြလာပြီးတဲ့နောက် 33 degree ရှိမှဖြစ်ပါတယ်။ Canberra မြို့မှာလည်းမိုးရွာပြီး 30 Sydney မှာလည်းမိုးရွာလေးပြင်းနိုင်ပြီးတော့ 29 degree ရှိမှဖြစ်ပါတယ်။ Brisbane မှာမိုးရွာပြီး 30 degree ရှိချိန်မှာ Darwin မှာလည်းမိုးရွာလေးပြင်းတိုက်နိုင်ပြီးတော့အမြင့်ဆုံးပူချိန် 33 degree ရှိမှဖြစ်ပါတယ်ရှင်။
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.